ထိုင်းနိုင်ငံမှာဝူဟန်ကိုရိုနာဗိုင်းရပ်စ် COVID-19 ကူးစက်ရောဂါပြန့်ပွားမှုကြောင့်ဒီကမ္ဘာလက်ခရီးသွားတွေအသွားအလာကျဲသွားတယ်လို့ရောဂါကူးစက်မှာစိုးရိမ်ကြတဲ့ထိုင်းလူမျိုးတွေကလည်းလူစီကားတဲ့ဈေးဝယ်စင်တာတွေကိုတိတ်ပြီးတော့မသွားကြတော့ပါဘူး။ဝယ်သူနည်းလာတာနဲ့အမျှဆိုင်တွေပိတ်ပစ်နေကြရတဲ့အတွက်အဲ့ဒီဆိုင်တွေမှာအလုပ်လုပ်နေကြရတဲ့မြန်မာအလုပ်သမားအများအပြားအလုပ်လက်မဲ့ဖြစ်ကုန်ကြတဲ့အကြောင်းကိုထိုင်းအခြေစိုက်ဗီဝေသတင်းတောက်မတ်အေးအေးမာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းနိုင်ငံမှာ COVID-19ကိုရိုနာဗိုင်းရပ်စ်ရောဂါပိုးကူးစက်မှာကိုကြောက်နေကြတဲ့အတွက်အရင်ကဈေးဝယ်စင်တာတွေမှာလူစီကားတဲ့ဈေးတွေမှာခြောက်ကပ်နေပြီးဈေးဝယ်သူတွေမလာတာကြောင့်ဈေးရောင်းသူတွေလည်းအခက်အခဲတွေနဲ့ရင်ဆိုင်နေရတာပါ။ကုန်တိုက်ဈေးဝယ်စင်တာတွေမှာရှိတဲ့အယောင်းဆိုင်ငယ်လေးတချို့မှာတော့ဈေးဝယ်သူနှဲပါလာကြောင့်ပိတ်ပစ်လိုက်ကြပါတယ်။ဒါကြောင့်အဲ့ဒီဆိုင်တွေမှာအလုပ်လုပ်နေကြရတဲ့အယောင်းဝန်ထမ်းတွေတန်ရှင်းလုပ်နေတဲ့မြန်မာအလုပ်သမားတွေအပါအဝင်ဈေးဆိုင်တွေမှာအလုပ်သမားတွေရှော့ချတာခံနေကြရပါတယ်ဆိုပြီး AAC အလုပ်သမားကူညီအဖွဲ့ရဲ့ဒါရိုက်တာဥက္ကဋ္ဌကြီးကပြောပါတယ်
။ကုန်တိုက်တစ်ခုမှာကျွန်တော်တို့ဒီအပေါ်သက်သက်မှာအလုပ်သမား9ယောက်တုံးထားတယ်။အဲ့ဒီမှာသူကဒီလိုသမားတော့ထုတ်ချင်လို့ရှိရင်သူကရောကြီးပြေးရမှာ3ယောက်ပဲခိုင်းလိုက်တာ။အဲ့ဒီလိုသမားမလုပ်နိုင်တော့ဘူး။မလုပ်နိုင်တဲ့ခါကျအလုပ်သမားထွက်ကောထွက်တဲ့ချိန်မှာသူကပြေးတယ်။အဲ့ဒီလိုသမားရှော့ပြီးသားဖြစ်သွား။အလုပ်သမားလည်းပြန်တိုင်လို့မရဘူး။ကိုသဘောနဲ့ကိုထွက်တာ။အဲ့ပုံစံနဲ့ရှော့ပြီးသားဖြစ်သွား
လာဇာငွေတလားကိုဘတ်ငွေ12000ရမယ်ဆိုပြီးဒီလပိုင်းမှာပဲ MOU နှစ်နိုင်ငံသဘောတူစာချုပ်နဲ့စာချုပ်ချုပ်လာခဲ့ပြီမဲ့ထိုင်းနိုင်ငံဘက်ကိုရောက်တော့လာဇာငွေမရပဲလုပ်ရလဲမှန်မှန်မသိရတာမျိုးကိုကြုံနေရသူတွေဟာထိုင်းနိုင်ငံမှာပဲကြုံရအလုပ်တွေလုပ်နေကြရတာပါဒီလိုကြုံရအလုပ်လုပ်နေကြတဲ့လူသမားတူကလည်းအလုပ်အကိုင်အဆင်မပြေဘူးဆိုပြီးပြောပါတယ်
လောက်ခတွေကသူကအခုလာစာနဲ့ပြီးမယ်လို့ပြောပြီးလာစာနဲ့လည်းမပေးဘူးကျွန်တော်တို့ကိုရက်ဆိုကိုရက်ခပဲရှင်းပြတာကိုရက်ခကတော့ကျွန်တော်တို့3ခါလောက်ခွဲပေးတာခင်ဗျဘလို့လို့လဲဆိုတော့အခုကျွန်တော်တို့9ယောက်ဆင်းရမယ့်နေရာမှာသူတို့က2ယောက်လောက်ပဲဖောထားတယ်3ယောက်လောက်ကိုချန်ထားတယ်အဲ့လိုမျိုးအလှဲလဲနဲ့ဆင်းခိုင်းပြီးတော့အမျိုးမျိုးသူဟိုအလောက်ကလည်းလုံးဝမပေးနိုင်ဘူးကျွန်တော်တို့တက်ကြွမှုမရှိဘူးဆိုဘူးစီးပွားကြလို့လားမကြလို့လားတော့ကျွန်တော်တို့ကမပြောတယ်ခင်ဗျအဲကျွန်တော်လူပေါင်း3ယောက်တော့ရှိတယ်ခင်ဗျလူပေါင်း3ယောက်မှာလည်းသူကစားတက်လာတော့ဆက်ခွန်ယောက်ကိုသူတို့3ယောက်ပဲကျန်တာခင်ဗျာ
အလုတ်ကောင်းရဖို့အတွက်ကြက်ငွေ8သိန်းကနေ10သိန်းကြားပေးပြီးထိုင်းနိုင်ငံကိုသွားလာနေကြတဲ့တရားဝင်လုံသမားတွေဟာအခုအလုတ်သမားရှော့ချနေချိန်နဲ့ရင်ဆိုင်နေရတယ်လို့စီးပွားရေးကျဆင်းတာကြောင့်လုံအားခတွေမပေးနိုင်တာကိုကြုံနေရတယ်ဆိုပြီးဥက္ကဋ္ဌကြီးကဆိုပါတယ
်အလုတ်သမားထွက်တဲ့လူကအလုတ်ကောင်းနေတော့ဗျာဘယ်သူမှအဲ့လုံရုံကနေထွက်ချင်ဘူးအဲ့တော့ထွက်တဲ့လုပ်ငန်းဒီမှန်တယ်ကအကုန်လုံးငှားစားလုံအားကမရတာတို့သုံးလာစားမရတာလို့ကျမကြီးမကောင်းတဲ့အလုပ်သမားဆိုလည်းဒီမှာပြန်ချသွားတာပဲ
အခုရပိုင်းအတွင်းမှာပဲ GM General Motor Plant ကားကုမ္ပဏီကြီးကထိုင်းနိုင်ငံမှာကားထုတ်လုပ်နေတာကိုရပ်ဆိုင်းပြီး Great Wall Motor ကုမ္ပဏီကိုလွှဲပြောင်းပေးလိုက်ပြီးဆိုပြီးကြေညာခဲ့ပါတယ်လေယောင်ခြေဆိုင် Chevrolet ကားတွေထုတ်လုပ်နေတဲ့ GM ကုမ္ပဏီအနေနဲ့အဝယ်တွေကျဆင်းသွားတာကြောင့်နောက်ဆုတ်သွားလို့အဲ့ဒီကုမ္ပဏီလက်အောက်မှာအလုပ်လုပ်နေကြတဲ့ထောင်ထဲချီရှိတဲ့ထိုင်းနဲ့မြန်မာနိုင်ငံသားအလုပ်သမားတွေရဲ့ကံကြမ္မာဟာလည်းမရေမရဖြစ်လာနေတာပါထိုင်းနိုင်ငံမှာဝူဟန်ကိုရိုနာဗိုင်းရပ်စ်ကူးစက်ရောဂါကြောင့်ကမ္ဘာလက်ခီးသွွာလာမှုတွေကျဆင်းလာတာဖြစ်ပြီးဒီနိုင်ငံသားသားဧည့်သည်တွေကိုမှီနေရတဲ့ခီးသွွာလုပ်ငန်းတွေပျော်ရော်ဆက်ကာရာအိုကေနိုင်ကလပ်စတဲ့နေရာတွေနဲ့စားတောက်ဆိုင်တွေအပြင်ရိုးရာလက်မှုအထည်စတဲ့လုပ်ငန်းတွေကိုပါထိခိုက်လာနေတာပါအခုဆိုရင်ကုန်တိုက်တွေကတနိုင်တပိုင်ဖွင့်ထားတဲ့အယောင်းဆိုင်တွေမှာလည်းဝယ်သူနှဲပါလာတဲ့အတွက်ဆိုင်ရှင်တွေဟာအခန်းကားတော်ပေးဖို့အဆင်မပြေဖြစ်လာကြရသလိုဒီလိုဆိုင်တွေမှာအလုပ်လုပ်ဖို့အတွက်ငှားထားတဲ့မြန်မာနိုင်ငံသားလူသမားတွေကိုလည်းလာကရှော့ပေးတာအလုပ်သမားဥယျာဉ်ရှော့ချတာတွေလုပ်နေပါတယ်